က်နှစ်ကအမေရိကန်တို့နှုတ်ထွက်ခဲ့တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုအစားထိုးနိုင်မဲ့အီရန်ဆိုရရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရှာချမဲ့သဘောတူညီချက်တစ်ကိုညှိနှိုင်းနိုင်ရေးလာမဲ့သတင်းပတ်တွေအတွင်းအီရန်သမ္မတဟာဆန်ရူဟာနီနဲ့တွေ့ဆုံမဲ့ကိစ္စဟာအခွင့်အလမ်းကောက်တစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်အီရန်ဘက်ကတွေ့ဆုံလို့တယ်ဆိုထင်တဲ့အကြောင်းနဲ့သမ္မတထရန့်ကပြင်းပြင်းထန်ထန်ပါတယ်စံပူထိပ်သီးခုနှစ်နိုင်ငံရဲ့ G7 ထိပ်သီးဆွေးနွေးပွဲအပြီးမှာပြောဆိုခဲ့တာဖြစ်ပါတယ်အီရန်ရဲ့နိုင်ငံတကာကိုရင်းနှံပြင်ပမှုအပေါ်ထိထိရောက်ရောက်ကန့်သက်ဖို့အမေရိကန်သမ္မတကဆောင်ရွက်ခဲ့တာနဲ့အတူပဲပြီးခဲ့တဲ့နှစ်ကအီရန်ပေါ်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ခဲ့တာကပိတ်ကိုအထိနာစေခဲ့တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်အီရန်ဘက်ကစီးရေးအရာအသာကြီးယူတိုက်ခိုက်မှုတွေနဲ့ဒီပမာထပ်ပြီးတင်းမာမှုတွေမလုပ်တော့တဲ့အခြေအနေမျိုးမှာဒါအီရန်သမ္မတနဲ့တွေ့ဆုံနိုင်မှာဖြစ်တယ်လို့လည်းသမ္မတထရန့်ကအခိုင်အမာပြောပါတယ်။အီရန်နဲ့သဘောတူညီချက်တည်းဟာဆိုရင်နျူကလ িয়ার လက်နက်တွေနဲ့ပရင်းတပ်ဒုံးတွေစမ်းသပ်မှုကိုတားမြစ်မှာဖြစ်တယ်လို့ဒီကန့်သက်ချက်ကို2015ခုနှစ်သဘောတူညီချက်တုန်းက10မြစ်တာအချိန်ကာလသတ်မှတ်ထားတဲ့ပိုပြီးကာလရှည်စင်မှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။